မအစိုးရရဲ့ဘဏ္ဍာငွေမှာနိုင်ငံပိုင်လုပ်ငန်းကရတဲ့ငွေကတဝက်လောက်ပါဝင်ပါလေစီးပွားရေးကဏ္ဍအများအပြားမှာနိုင်ငံပိုင်လုပ်ငန်းရှိနေပြီးလုတ်ပိုင်ခွင့်တွေများပြားတာမူတိုင်းပြည်စီးပွားရေးမှာအလွန်အရေးကြီးပါလေဒါပေမဲ့နိုင်ငံပိုင်လုပ်ငန်းအများအပြားရဲ့လုတ်ပိုင်ခွင့်တွေယူရချက်ဟာရှင်းလင်းပြတ်သားမှုမရှိဘဲလုတ်ပုံကင်ပုံဟာလည်းနိုင်ငံတကာမှာတုံးနေတဲ့စံနှုန်းတွေနှိမ့်ချနေတယ်လို့ဆိုပါတယ်Natural Resource Governance Institute နဲ့ Renaissance Institute ကပညာရှင်တွေဖြစ်တဲ့ Andrew Bauer, Akahin, Kinsote, Matthew Hamilton နဲ့ Paul Shortell တို့ရေးသားပြုစုပြီးမကြာမီကထုတ်ပြန်တဲ့နိုင်ငံပိုင်လုပ်ငန်းများပြုပြင်ပြောင်းလဲရေးစာရမ်းမှာဖော်ပြထားတာပါပဲ။နိုင်ငံပိုင်လုပ်ငန်းကို Corporation သို့မဟုတ်ပုဂ္ဂလိကပိုင်လုပ်ဖို့စီအစိုးရက1990ပြည့်လွန်နှစ်တွေမှာရွယ်ခဲ့ပြီးလွတ်လပ်စွာလုပ်ပိုင်ခွင့်ပေးခဲ့ပါတယ်။အရှုံးပေါ်တဲ့နိုင်ငံပိုင်လုပ်ငန်းအများအပြားကိုပုဂ္ဂလိကပိုင်လုပ်လိုက်တဲ့အတွက်အစိုးရအတွက်ဗန္ဒာရေးဝင်တော့ဝင်ဖို့လျော့ချသွားပါတယ်။အများရတာရှိသလိုအရှုံးပေါ်တာလည်းရှိပါသေး။ကုန်ကျစရိတ်များပြီးကောင်းစွာမလဲပတ်နိုင်လို့ထုတ်လုပ်မှုနဲ့ဝင်ငွေတိုးတက်မှုဘက်မှအားနည်းနေတာလည်းရှိပါသေး
။ဥပမာမြမရေနံတဲ့တဘာဝဓာတ်ငွေလုပ်ငန်းဟာအကျိုးတူကမ်းလွန်လုပ်ွက်တွေကို15ရာခိုင်နှုန်းကနေ20ရာခိုင်နှုန်းအထိသာပိုင်ဆိုင်ပါတယ်။ဒါပေမဲ့နှစ်စဉ်ရောင်းချနေတဲ့ဓာတ်ငွေအလုံးအတွက်အခွန်အခောက်တွေပေးဆောင်နေရလို့မြမရည်နံတဲ့ဓာတ်ငွေလုပ်ငန်းရဲ့ကုန်ကျစရိတ်ဟာပေးသင့်ပေးထိုက်တာတဲ့ပုံများနေပါတယ်အကျိုးတူလုပ်ကင်နေတဲ့နိုင်ငံခြားကုမ္ပဏီတွေအတွက်ပါမြမကအခွန်ဆောင်နေတဲ့သဘောပါပဲဓာတ်ငွေပိုင်လိုင်းအစုဆက်လုပ်ငန်းမှာလည်းဒီပုံစံအတိုင်းပါပဲ2012မတိုင်မီကနိုင်ငံပိုင်လုပ်ငန်းတွေဟာသူတို့ရတဲ့အမြန့်ငွေအလုံးစီမံကိန်းနဲ့ဗဏ္ဍာရေးဌာနကိုပေးသွင်းရမှာဖြစ်ပေမဲ့အပြည့်အဝပေးသွင်းတာမျိုးမရှိခဲ့ဘူးလို့ဆိုပါတယ်နိုင်ငံပိုင်လုပ်ငန်းကများများရပြီးနည်းနည်းပေးတာကိုစီအစိုးရခေတ်ကလက်ခံတဲ့သဘောဖြစ်ပါတယ
်စီအစိုးရခေတ်ကကြီးကြပ်မှုအားနေတာကြောင့်နိုင်ငံပိုင်လုပ်ငန်းပေးသွင်းတဲ့အခွန်ငွေဟာအလွန်နည်းနေတယ်လို့ဆိုပါတယ်ဦးသိန်းစိန်အစိုးရလက်ထက်ပြုပြင်ရေးလုပ်ပြီးမိမိဘာသာရည်တည်ရေးကိုရည်ရွယ်တော့ပြဿနာဖြစ်လာပါတယ်နိုင်ငံပိုင်လုပ်ငန်းတွေဟာသူတို့ရဲ့အမြတ်ငွေ55ရာခိုင်နှုန်းကိုသာအစိုးရဗန္ဒာငွေစည်းရင်းနဲ့ထည့်ပြီး55ရာခိုင်နှုန်းကိုအခြားစည်းရင်းများအားသားအကောင့်သို့မဟုတ်ကိုယ်ပိုင်ရန်ပုံငွေအနေနဲ့တင်စီထားပြီးလိုသလိုထုတ်ယူသုံးစွဲကြပါတယ်2019ဇန်နဝါရီလအထိအခြားစည်းရင်းခေါ်ကိုယ်ပိုင်ရန်ပုံငွေမှာကျပ်ငွေဘီလီယံပေါင်း12000ရှိနေပါတယ်အဲ့ဒီနေ့ကဗန္ဒာရေးလုံငွေပြတ်မှုဟာကျပ်ငွေဘီလီယံ4000သာရှိတာမို့အခြားစည်းရင်းခေါ်ကိုယ်ပိုင်ရန်ပုံငွေဟာအစိုးရအသုံးစရိတ်လုံွေတဲ့သုံးစပုံများနေတာတွေ့ရပါတယ
်အမြတ်ငွေအများဆုံးသိမ်းဆည်းထားတဲ့နိုင်ငံပိုင်လုပ်ငန်းကတော့မြမရေနံတဲ့ဓာတ်ငွေလုပ်ငန်းနဲ့မြမကြောင်မြေရတနာလုပ်ငန်းတွေပဲဖြစ်ပါတယ်ရေနံတဲ့ဓာတ်ငွေလုပ်ငန်းမှာရှိတဲ့အမြတ်ငွေပမာဏဟာ9နှစ်စာအသုံးစရိတ်ညီမျှပြီးကြောင်မြေရတနာရောင်းဝယ်ရေးနဲ့သိမ်းဆည်းငွေပမာဏဟာ182နှစ်စာအသုံးစရိတ်နဲ့ညီမျှတယ်လို့ဆိုပါတယ်မြမရည်နံတဲ့ဓာတ်ငွေလုပ်ငန်းဟာအမြတ်ငွေ90ရာခိုင်နှုန်းကိုသိမ်းဆည်းထားတာမို့ကမ္ဘာမှာအများဆုံးဖြစ်ပါတယ်။မလေးရှားနိုင်ငံပိုင်လုပ်ငန်းဟာ20ရာခိုင်နှုန်း၊ထိုင်းမှာ10ရာခိုင်နှုန်း၊ဗီယက်နမ်မှာ18ရာခိုင်နှုန်း၊အင်ဒိုနီးရှားမှာ9ရာခိုင်နှုန်းသိမ်းဆည်းထားကြပါတယ်။ဒါကြောင့်အမြတ်ငွေသိမ်းဆည်းမှုနဲ့သုံးစွဲမှုဆိုင်ရာမူဝါဒချမှတ်ပြီးပြည်သူတွေသိရှိနိုင်အောင်အွန်လိုင်းကနေထုတ်ပြန်ကြေညာဖို့အကြံပေးထားပါတယ်။
ရင်းနှံဓာတ်ငွေနဲ့ကြောင်မြေလုပ်ငန်းကသိမ်းဆည်းထားတဲ့ကိုပိုင်ရန်ပုံငွေကိုအကျိုးရှိအောင်ခွဲဝေမယ်ဆိုရင်ကျပ်ငွေ3 trillion နီးပါးသို့မဟုတ်ကျပ်ငွေတန်ပေါင်း3သန်းနီးပါးထွက်လာနိုင်မယ်လို့ကမှန်းထားပါတယ်။ဒါလို့ခွဲဝေသုံးစားလိုက်ပြီးမှရင်းနှံဓာတ်ငွေနဲ့ကြောင်မြေလုပ်ငန်းတွေဟာပုံမှန်လဲပတ်နိုင်မှာဖြစ်ပြီးတင့်တော်တဲ့ကုန်ကျစရိတ်ကိုလည်းဆက်လက်သုံးစွဲနိုင်မယ်လို့ဆိုပါတယ်။ဒါပေမဲ့အမြတ်ငွေသိမ်းဆည်းပုံနဲ့ပတ်သက်တဲ့ပြင်းပြင်းဥပဒေပြောင်းလဲလိုက်ုံနဲ့နိုင်ငံပိုင်လုပ်ငန်းတွေဟာပိုပြီးလုပ်ရည်ကံ့ရည်ရှိလာမှာမဟုတ်ဘူးလို့ဆိုပါတယ်။ဒါကြောင့်မို့ဥပဒေနဲ့နည်းဥပဒေတွေပုံမူကောင်းမွန်လာအောင်ပြင်ဆင်ရွေးဆဲတဲ့အပြင်ရွေကျက်အကောင့်ထဲပုံမူနဲ့သွန်းဆောင်နိုင်မှုမှာလည်းရှင်းလင်းစွာဖော်ပြရပါလိမ့်မယ်။လုပ်ငန်းရွေကျက်နဲ့သွန်းဆောင်ရေးတတ်မှတ်ချက်မရှင်းလင်းတဲ့အတွက်အစိုးရကစောင့်ကြည့်ဖို့ခဲ့နေပါတယ်။တာဝန်ဝတရားကိုရှင်းလင်းစွာဥပဒေပြဋ္ဌာန်းထားတာမရှိတဲ့အတွက်လုပ်ငန်းထိန်းချုပ်တဲ့နေရာမှာအားနည်းနေရပါတယ်။နိုင်ငံပိုင်လုပ်ငန်းရဲ့ဗန္ဒာရေးအချက်အလက်တွေကိုပြည်သူသိရှိအောင်ချပြဖို့လိုအပ်ကြောင်းနိုင်ငံပိုင်လုပ်ငန်းပြုပြင်ရေးစာရမ်းမှာဖော်ပြထားပါတယ်ခင်ဗျာ။